စီရေးပရိပခရီပြင်းထန်နေစေရခိုင်ပြည်နယ်အတွင်းမှာဒီကနေ့မနေ့ရသေးတောင်မြို့နယ်ဘက်မှာတိုက်ပွဲဆက်လက်ဖြစ်ပွားနေပါတယ်။တမရော်စစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေကြောက်တန်းချေးရွာအနီးမှာခြုံခိုးတိုက်ခိုက်ခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်။ဖေဗူရီလဇန်းကနေဒီကနေ့အထိရသေးတောင်မြို့နယ်ထဲမှာတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အခြေအနေကိုထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းချေးရွာနီးမှာတမရော်စစ်ကြောင်းတစ်ခုကိုရခိုင်တမရော်အေအေဖွဲ့ကနေဒီမနက်မှာခြုံခုတိုက်ခတ်ခဲ့တယ်လို့ကြောက်တန်းကြီးရွာသားတို့ကပြောပါတယ
်။ရခိုင်တော်မျိုးနဲ့ကြောက်တန်းကြီးရောပေါ့နော်။အဲအဲ့ဒီကြီးရောမဝင်ခင်လေးပါတကားတစ်ခုရှိတယ်ကအဲ့ဒီတကားပေးနှစ်ဖက်မှာဒီရေအုံတော်တွေရှိတယ်။အဲ့ဒီရေအုံတော်တွေကနေဒီမှာဒီတကြောင်ဖြစ်တဲ့အခါမှာပြစ်တာပေါ့နော်။အေကပြေးလိုက်တော့ငါးဦးကတော့တရားပြစ်ထင်ရတယ်ပေါ့။မိုးကြီးတူကကြားတယ်ပေါ့နော်။ကပ္ပကြီးပစ်တာကတော့ဒီစနေပစ်တာပဲကြာနေပေါ့နော်။ဒါပေမဲ့နောက်ပိုင်းမှာတော့အဲ့ဒီတက်ကနေပြီးတော့မှလည်းလက်ကြည့်နေပို့ကြတော့ကြားပါလေ
။ဒီမနေ့တိုက်ပွဲအတွင်းလက်နက်တံကြောင့်ဒေသခံတွေကြောက်လန့်နေကြပြီးသွာလာရေးမှလည်းအခက်တွေ့နေတယ်လို့တခြားကြောက်တန်းရွာသားတို့ကပြောပါရတယ်
။တိုက်ပွဲကတော့အဲ့ဒီကနားလေးစစ်ဖြစ်တာပါ9နိုင်ဆန်းလာမှာ။ပောက်ပင်မှုကမြေတွေတုံ့လောက်တော့တယ်။ဟိုပြစ်ခတ်တယ်ကြားပြီးတိုက်တော့တယ်။တိုက်တော့တော့အခုလူတွေမတော်ရမလားလူတွေဝလန့်ပိုက်ဆို့ထားတယ်။
ဒီကနေ့မနေ့နဲ့မနေ့ကကြောက်တန်းကြီးရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါရတယ
်။ဒီနေ့မနေ့ကလည်းကြောက်တန်းရွာမှာပြည်နယ်တွေမျိုးတွေရှိရတယ်ကြာတယ်လို့နော်အစိုးရဆက်လက်နေတဲ့ဒီနေ့ဒီလိုရောက်လာပြီ။ဖေဖော်ဝါရီလနဲ့လင်းလင်းသာပြေးတော့တယ်ကြောက်တန်းရွာနဲ့ဒီလိုကြာကြတာဒီကိစ္စကိုဖြေရမယ်။ဒါကတပ်ပေါ်ကြတဲ့အခုချက်အကြောင်းကြားရတယ်။ဒီအုံချာကြည့်ချင်းရလာလည်းမဖြေရအုံချာကြည့်ချင်းရတဲ့အခြေအနေတွေရှိတယ်။အခုတော့ဒီမေရာအိမ်ဘဝဝင်းနဲ့ကာဝလာရဲ့အလောက်တာတဲ့ဒီလိုလောက်အကြေးမှလည်းပဲနော်ဂျန်ကျိုးရိတ်ခါပြည့်စုံလို့ဖန်ချီကြမှုတွေရှိတယ်
ဖေဖော်ဝါရီလတရနေ့ကနေ၃ရက်နေ့ထိရတိတံမြို့နယ်အတွင်းမြမတမတော်နဲ့တိုက်ပွဲဆက်တိုက်ဖြစ်ပွားနေတယ်လို့လည်းရခိုင်တမတော်ဘက်ကထုတ်ပြန်ထားပါတယ်မြမတမတော်နောက်ပိုင်းတန်းစစ်တနာချုပ်ကတမတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကတော့ရတိတံမြို့နယ်တွင်အေးအေးနဲ့တမတော်ကြားတိုက်ပွဲဖြစ်ပွားနေမှုသတင်းထွက်နေတာနဲ့ပတ်သက်လို့အခုလိုပြောဆိုခဲ့ပါတယ
်ဒီနေ့မနေ့ကတော့ကျွန်တော်တိုက်ပွဲဖြစ်တာတော့မကြားမိဘူးခင်ဗျမနေ့ကတော့အရရင်တစည်းကိုမိုင်းဆွဲတိုက်ခိုက်ခံရတော့ကြားတယ်ရမူမိုင်းလို့တော့အကြမ်းမ်းသိရပါတယ်မနေ့ကတော့ကျွန်တော်တောက်တန်းနာမှာတိုက်ပွဲဖြစ်တာမဟုတ်ဘူးခင်ဗျ။အရသာကာရစီကိုအေးရနေပေါ့မိုင်းဆွဲတိုက်ခိုက်တဲ့ဖြစ်စဉ်လေးရှိတယ်ခင်ဗျ။အဲဒီဥစ္စာကရသေးတောင်နေပြီးတော့မှရေတိုးချောင်းကိုသွားတဲ့ကားပေါ့နော်။မနေ့ကတော့ကျွန်တော်သိရတော့က2နာရီ40လောက်မှခွဲတဲ့အတန်2တန်ကြားတယ်။2တန်ကြားတော့တက်ကနေပြီးတော့မှသွားကြည့်ရသွားကြည့်တဲ့အခါမှာအဲ့မှာနော်အရရင်အပြာပေါ့မိုင်းခွဲအစတွေမှန်ပြီးတော့မှလူရဲတယောက်မှမတွေ့ရတော့အဲ့ဒီနေထိုင်မျိုးပေါ့
ပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့မှာရသေးတောင်မြို့နယ်တမိလှရွာသစ်ကျေးရွာနီးမှာမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာကလေးငယ်သူလက်နက်ကြီးကြီးစားထိမှန်ပြီးတေဆုံသွားခဲ့တယ်လို့အမျိုးသမီးနှူးကလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။2018ခုနှစ်နိုဝင်ဘာလ9ရက်နေ့2019ဒီကနေ့အထိမြမတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲတွေဆက်တိုက်ဆုတ်လို့ဖြစ်ပွားနေခဲ့တာပါ။ဒီလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်ရခိုင်ပြည်နယ်ဘူးရီတောင်ရသေးတောင်မောင်တော်ကြောက်တော်နဲ့ပုံကြိုးမြို့နယ်တွေမှာဒေသခံရွာက6000ကျော်ဟာစစ်ဘေးတိမ်းရှောင်နေရတယ်လို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာအုပ်ချုပ်ရေးမှူးတဲ့ပါဝင်ရွာသားတို့မတရားသေးဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုခံရမှုတွေရှိနေပြီးဒေသအနှံ့မှာစစ်ဆေးမှုတွေလည်းပုံမှုများပြားလာနေပါတယ်ခင်ဗျာ